ရပ်ပေါင်း60ကျော်ကြာလာပြီဖြစ်တဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေမှာတော့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကမန်စီနဲ့မိုးမောက်အပါအဝင်ကုံသွဲရေးအရာအရေးပါတဲ့မြို့တွေကိုဆက်ပြီးတော့သိမ်းယူနေမှုအပြင်းထန်ကြိုးပမ်းနေကြတယ်လို့ KIA တာဝန်ရှိသူကအတည်ပြုပြောကြားပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ပူတာဝိုမြို့နယ်တဝိုက်မှာတော့ဒေသခံပြည်သူထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းကပြောပြပေးပါမယ်ရှင်။
မန်စီနဲ့မိုးမောက်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ခဲ့ပြီးဒီနေ့မှလည်းဆက်လက်ပြင်းထန်နေပါဗျ။လက်တလောစစ်ရှောင်နေသူမန်စီဒေသခံတဦးကဒီကနေ့မနက်9နာရီလောက်ကစတင်ပြီးပစ်ခတ်တံတွေကြားနေရသလို drone တွေလေယာဉ်တွေနဲ့ပစ်ခတ်တာတွေရှိနေကြောင်းလည်းအခုလိုပြောပါဗျ
။ဒီကနေ့မနက်ပိုင်းဝါလောက်6နာရီကျော်6နာရီကျော်9နာရီလောက်ကကြားနေတယ်။ဒီမျိုး drone တွေရောလေယာဉ်တွေရောလည်းမကြည့်လို့ကတော့ကြားတဲ့ကင်းပြီးနေမှာတော့မရှိဘူး။အဲ့ဒီနေ့ကတော့အရက်ပိုင်းတော့တိတ်မရှိရဘူးဟိုလိုရဲမရတော့ရတော့အကုန်လုံးလောက်ရှောင်နေကြပြီ
တခြားမန်စီဒေသခံတူကလည်းအရက်သားတွေအကုန်နှီးပါတိတ်ရှောင်နေပြီးမန်စီမြို့အတွင်းမှာတော့နှစ်ဖက်တပ်တွေတိုက်ခိုက်နေကြောင်းနဲ့မိုးမောင်းမြို့နယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးဖုန်းလိုင်းတွေလည်းပြတ်တောက်နေကြောင်းပြောပါရယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မန်စီနဲ့မိုးမောင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းမြေပြင်သတင်းတော့အသေးစိတ်မသိရသေးကြောင်းပြောပါရယ်
မင်းမောက်ဘက်မှာလည်းတက်ပွဲတော့ရှိတယ်တဲ့ဥစ္စာမန်ဖီဘက်မှာလည်းတက်ဖို့ဖြစ်တာတော့မှလည်းတဲ့အဲဒါပေမဲ့ယူကြီးနဲ့ချင်းနေကိုတော့ဟန်တင်းဓာတ်တွေဘယ်လိုလဲအဲ့ဒါတွေကတော့မချတိရပါဘူးအဲလေကျောင်းတို့လည်းနေကြည့်ပြတော့အဲပြီးတော့ပါတယ်ဟိုမန်ဖီဘက်မှာကတော့ဟိုယူအားတွေမှာမိတော်မှလောင်နေတော့ချားတယ်ဒါပေမဲ့အတိအကျတော့မချတိရပါဘူး
ဒီရပိုင်းမှာတနိုင်းမြို့နယ်နန်းပြူရွာဘက်မှာတိုက်ပွဲဖြစ်တဲ့သတင်းကြားသိရကြောင်းနဲ့ပူတာအိုမြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိတဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါဗျ။တန
ိုင်းဘက်ကတော့နန်းပြူနန်းဘက်မှာတိုက်ပွဲဖြစ်တယ်တဲ့။သူပြန်တော့ရှိပြီ။စုံကြည့်နေတဲ့အနေခါလာမသိဘူး။အဲ့ဘက်မှာလည်းဆက်တော်မရလို့အဲ့ဒီဒီကနေ့ပြောလာတဲ့အတာနောက်တော့ကြားပါလား။ပူတာအိုဘက်ကနဲ့ဒီစံတော်ဘုံဘက်ကပေါ့နော်။ဒီအတရာလောက်နဲ့ကြုံထူးတယ်ဆိုတာကြားပါလေ။ဒါကြောင့်အဲ့ဒီလမ်းမှာပေါ့နော်။ဒီလိုရင်ဆိုင်တဲ့ပွဲတွေရှိတယ်လို့ကြားရတယ်။ကိုစွန်ပီယာနဲ့လုံချာရံကြားမှာတဲ့ပွဲစခါဖြစ်ပြီးမှအဲ့ကနေပြန်ဖြတ်သွားပြီချင်းလေ။ဒါမှဆက်တော်ရတော့မရဘူးအဲ့ဒါပဲ
။ဘူတာအိုမျိုးနဲ့အတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာဒီလ10ရက်နေ့ကဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဝါဒက်ရွာသားတွေကိုစစ်ကြောင်းနဲ့အတူဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းနဲ့ဒါကြောင့်စူပီယန်ကြေးရွာသားတွေဟာတိုက်ပွဲဖြစ်ပွားမှာနဲ့စေချောင်းနဲ့အတူခေါ်ဆောင်ခံရမှာစိုးရိမ်တာကြောင့်တောတောင်တွေထဲတိမ်းရှောင်နေရတဲ့အကြောင်းဘူတာအိုဒေသခံတူကပြောပါရယ်။စွမ်ပီယန်ရွာကအိမ်တော်စု180လောက်တိမ်းရှောင်နေရပြီးလောလောဆယ်မိုးရသည့်ဝင်ရောက်လာတာကြောင့်နေထိုင်ဖို့အခက်အခဲရှိသလိုရက်ကြာရှည်လာရင်စားနေရခါအတွက်အခက်အခဲရှိနိုင်ကြောင်းလည်းဆက်ပြောပါရယ်။ KIA နဲ့ပူးပေါင်းတပ်တွေဟာစွန်ဘရန်ဘူမြို့အခြေဆိုင်ခလာရ46တပ်စခန်းကိုနှစ်လနီးပါးဝိုင်းရန်တိုက်ခိုက်ခဲ့ပြီးဒီလ9ရက်နေ့ကတည်ယူခဲ့တာပါစွန်ပရာဘိုအခြေစိုက်တပ်စခန်းဟာမြေကြီးနားပူတာကိုကားလမ်းနဲ့ဒေသတွင်းလုံခြုံရေးအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်တာကြောင့်စစ်ကောင်စီဘက်ကပြန်လည်တည်ယူနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်မတ်လ9ရက်နေ့ကစတင်ခဲ့တဲ့ KIA ထိုးစစ်ရဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းပေါင်း80ကျော်တည်ယူခဲ့ကြောင်း KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာတော့မိုးမောက်မန်စီနဲ့ဗမော်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ခင်ဗျာ